စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့စည်ရင်းပေးသွင်းထားပါတယ်။တက်ရောက်မဲ့အဖွဲ့တွေထဲမှာတော့ NCA အဖြစ်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့က9ဘွဲ့ဖြစ်ပါတယ်။လက်မှတ်မထိုးထားတဲ့အဖွဲ့ကတော့3ဘွဲ့ဖြစ်ပါတယ်။အဓိကဘဲအချက်တွေကိုအလေးထားပြီးဆွေးနွေးနိုင်ဘွဲ့ရှိပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စည်ရင်တုလွတ်လပ်ရေးအကြိုပြည်တွင်းငြိမ်းချမ်းရေးအတွက်ဘာကန့်သက်ချက်မှမထားဘဲဆွေးနွေးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ခေါ်ခဲ့ပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့အဖွဲ့တွေကိုဒီလ9ရက်နေ့နောက်ဆုံးတားစည်ရင်ပေးဖို့ကြောင်းကြားခဲ့ရမှာလက်ရှိအချိန်ထိလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့ကြောင်းကြားထားတဲ့အကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
မနေ့ညထီရတော့ကျွန်တော်တို့10ဘွဲ့ပေါ့ဟွာလက်မှတ်ရေးဆိုပြီးသား9ဘွဲ့လက်မှတ်မထိုးတဲ့3ဘွဲ့ကျွန်တော်တို့စည်ရင်ပေးထားပါတယ်တချို့ဘွဲ့တွေကလည်းသူတို့အတိုင်းမင်းနေသေးဖြစ်တဲ့အတွက်ကြောင့်မို့စောင့်ပြီးပါအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အခွဲတွေလည်းရှိတယ်တချို့ကတော့ကျွန်တော်တို့ကပြင်ညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အခွဲတွေလည်းရှိပါတယ်ဗျ
တက်ရောက်မဲ့ဘွဲ့အစည်းအဝေးကိုပဲဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပါတယ
်လက်မှတ်အခွဲတွေတော့လက်မှတ်ရေးထိုးပြီးသားအခွဲတွေတော့ကျွန်တော် DGB ရဲ့ KNU KNL PCအော်ရပေါ်ဖွဲ့ပေါ် PNL လို့မော်ဖွဲ့ NMSP ပြီးရင်တော့ကျွန်တော်ရခိုင်အဖွဲ့ ARP ရဲ့ပြီးရင် RCSS SSE ရဲ့ပြီးရင်တော့လာဦးဖွဲ့ LDU ကျွန်တော်လက်မှတ်ရေးမထိုးထားသေးတဲ့၃ဘွဲ့ကတော့ UWSCY ရဲ့ NDA မိုင်းလာရဲ့ SSPB SSE ရဲ့ဖွဲ့တွေပါပ
ဲ LDU လာဦးဒီမိုကရက်တစ်ယူနီယံဖွဲ့ကတော့သူတို့တက်ရောက်မဲ့အကြောင်းမနေ့ကမှအကြောင်းကြားခဲ့တာပါNCA ပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကတော့စစ်တကအနာသိမ်းပြီးနောက်မှာ NCA လုပ်ငန်းစဉ်တွေရပ်ဆိုင်ထားတဲ့အကြောင်းနဲ့မြန်မာပြည်ရဲ့နိုင်ငံရေးအကျပ်တဲတွေကိုတွဲဆုံဆွေးနွေးဖြေရှာသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီအချိန်ဒီမှာ PPSD အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းပြင်ပကနေဆွေးနွေးဖွယ်ရှိတဲ့အချက်တွေကိုနိုင်ငံရေးလေးလောက်သုံးသပ်သူဦးရဲထွန်းကအခုလိုသုံးသပ်ထားပါတယ
်။ပြင်ပကိစ္စဆိုရင်တော့NUG, PDF, Dorimok, Dorsan Suji, UMU, no, ne, Sunibu, so they have new site on my body. Manaya, Naga, Pedanari, General Neptune, the Sakari, Mapu, Ariba Male, Pedanari, Chide, so I'm new, Bono, Kabia, Ari, Yazu, Spa, Pama, Assembly, so I'm new, Kabia, and you see my boss.
အင်အားကြီးလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ UWSA ဝါပြည်သွေးစည်ညီညွတ်ရေးတပ်မတော်ပါဝင် NCA လက်မှတ်မထိုးသေးတဲ့ဖွဲ့တွေအနေနဲ့ဆွေးနွေးပွဲရှိတာတွေကိုလည်းအခုလိုဆက်ပြီးသုံးသပ်ပါတယ
်အခု NCA မထိုးရသေးတဲ့အဖွဲ့တွေဘက်ကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာအဲသူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရတယ်တော့အခြေခံဥပဒေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာနော်သူတို့ပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါတွေပြောခွင့်ရလိမ့်မယ်ကက်တက်တာကတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးเนาะဆိုတော့အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးလူကိုနိုင်ကိုကအမြင်အမျိုးမျိုးရှိနေတယ
်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU KN CNF Chin ABSDF ចောင်းသားတက်မတော်နဲ့ NCA လက်မှတ်ရေးထိုးမထားတဲ့ KIU ကချင်း KNBB KNI စတဲ့အဖွဲ့တွေကလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ထားပါတယ်ဒီအဖွဲ့တွေကတော့မြန်မာပြည်ရဲ့လက်ရှိပြဿနာတွေကိုဖြေရှင်းဖို့ဆိုရင်သက်ဆိုင်သူအလုံးပါဝင်ရေးကိုတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲ NCA လက်မှတ်မထိုးသေးတဲ့ PSLF, TNLA ပလောင်း, MNDA ကိုကန်နဲ့ AA ရခိုင်ဖွဲ့တွေကလည်းငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့အဖွဲ့အစည်းတွေနဲ့မြန်မာပြည်လက်ပိုင်းဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေဟာလက်ရှိမှာစစ်ကောင်စီနဲ့စီးပွားရေးပခန့်တွေပြင်းထန်နေတာကြောင့်ဒီဖွဲ့စည်းတွေမပါဝင်မှုဆိုရင်ငြိမ်းချမ်းရေးရဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေကြပါခင်ဗျာ။